ဖာဒီကန်မှာတနင်္ဂနွေနေ့တိုင်းပေါ်ရဟန်းမင်းကြီးဦးဆောင်တဲ့ဝိပုစုတောင်းပွဲကိုလာရောက်ကြတဲ့ပြည်သက်တွေဟာစိန့်ပီတာစ်ယဉ်ပြင်မှာပြည့်နှက်နေခဲ့ပါတယ်ဖေဖော်ဝါရီလ28ရက်နေ့ကျရင်တာဝန်ကနေအရာယူတော့မယ်လို့ပိုရဟမင်းကြီးကြေညာခဲ့ပြီးတော့6ရက်အကြာမှပြုတ်လုတဲ့ဝိပုစုတောင်းပွဲကိုလာရောက်ကြသူတွေဟာအရင်နဲ့မတူအောင်ကိုများပြားခဲ့ပါတယ်ပြည့်နှက်နေတဲ့ဝိပုသူတွေကိုသူ့အတွက်ရောသူ့ရဲ့နေရာကိုဆက်ခံမဲ့ပိုရဟမင်းကြီးအစ်စ်အတွက်ကိုပါဆက်ပြီးတော့စုတောင်းပေးကြဖို့ပိုရဟမင်းကြီးဘန်နက်ဒစ်ကပန်ကြားခဲ့ပါတယ်ပိုရဟမင်းကြီးအစ်စ်ကိုရွေးချယ်ပွဲကိုအရင်စီစဉ်ထားတာထက်ဆော့ပြီးတော့ကျင်းပဖို့စဉ်းစားနေတယ်လို့ဗာတီကန်ကစနေနေ့ကပြောကြားခဲ့ပါတယ်လက်ရှိဗာတီကန်ရဲ့သတ်မှတ်ချက်အရကာဒီနယ်ဖုံးတော်ကြီးတွေကပိုယဟမင်းကြီးအသစ်ကိုမလ15ရက်နေ့မတိုင်ခင်မှာရွေးချယ်လို့မရပါဘူး။ဒါဟာပိုယဟမင်းကြီးဘန်နက်ဒစ်တာဝန်ကအနားယူပြီး15ရက်ကြာမှဖြစ်ပါတယ်။ဒါပေမဲ့ကာဒီနယ်ဖုံးတော်ကြီးတွေအနေနဲ့ပိုယဟမင်းကြီးဘယ်နေ့အနားယူမယ်ဆိုတဲ့ရက်အတိအကျကိုတည်ထားပြီးဖြစ်လို့စီစဉ်ထားတာထက်ဆော့ပြီးတော့ရုံးကိုလာနိုင်အောင်လို့စီစဉ်လို့ရတယ်လို့ဗာတီကန်ပြောခွင့်ရသူကပြောပါတယ်။အီစတာပွဲတော်သတင်းပတ်မစခင်မှာပိုယဟမင်းကြီးအသစ်ကိုတာဝန်ပေးအပ်နိုင်ဖို့လိုအပ်တယ်လို့လဲ Roman Catholic အသင်းတော်တာဝန်ရှိသူတွေကပြောပါတယ်ရှင်။